ဝါရှင်တန် DC က VOA America တန်ရုံးချုပ်မှာအလုပ်လုပ်နေတဲ့နိုင်ငံသားသတင်းတောက်86ရောက်လောက်အတွက်ပြည်ဝင်ခွင့်ဗီဇာအခက်ခဲနဲ့ရင်ဆိုင်ရမယ့်အခြေအနေရှိနေပါတယ်။အခုလအတွင်းဗီဇာတက်တန်းကုန်ဆုံးမဲ့သူအများအပြားရှိနေပြီးဒီလူတွေဗီဇာတက်တန်းတို့လို့မရပဲဖြစ်သွားနိုင်တာပါ။ VOA ရဲ့မိခင်ဌာနဖြစ်တဲ့ American ကမ္ဘာသတင်းမီဒီယာ USAGM ဌာနပြောခွင့်ရကတော့ J1 လို့ခေါ်တဲ့ American နိုင်ငံတွင်းနိုင်ငံသားအလုပ်လုပ်ခွင့်ဗီဇာပြန်လျှောက်တဲ့လျှောက်လာတွေကိုတခုချင်းစီစဉ်နေတယ်လို့ကြက်သတင်းတွေကပြောပါတယ်။ဒီဌာနမှာ J1 visa နဲ့ American နိုင်ငံတဲ့အလုပ်လုပ်နေသူတွေကအချိန်ပြည့်ဝန်တန်း14ဦးရှိတယ်လို့ contract ဝန်တန်းကတော့62ဦးရှိနေတာပါ။ USAGM လည်းကတခြားဌာနတွေမှာလည်းအလားတူတည်ရောက်မှုတွေရှိပြီးဝန်တန်းအရေအတွက်အတိအကျတော့မသိရသေးပါဘူး။အခုချိန်ထိတော့ J1 visa တက်တန်းတူရာအတွက်ပယ်ချခံသူမရှိသေးကြောင်းနဲ့တက်တန်းတူရမယ့်ကာလလွန်သွားသူကတော့အနည်းဆုံး2ဦးရှိပြီးသူကိုအမေရိကန်ကနေထွက်ခွာဖို့လောက်ကုန်ထိအချိန်ပေးထားတာဖြစ်ပါတယ်။တခြား VOA သတင်းတောက်တွေကတော့သူတို့ဌာနေကိုမပြန်မနေရဖြစ်လာနိုင်တဲ့အချိန်ကသတင်းပတ်နေနေပဲကျန်တော့တာပါ။ဒီထဲကတချို့ကတော့သူတို့ဌာနေကိုပြန်သွားရင်သူတို့ရဲ့ VOA မှာတင်ပြတဲ့သတင်းတွေနဲ့ပတ်သက်ပြီးအရေးယူခံရမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။အခုလိုဗီဇာအတွက်ပြန်ပြီးတုံ့တက်တာဟာ agency ရဲ့စီမံခန့်ခွဲမှုတိုးတက်လာစေဖို့ရည်ရွယ်လှုံ့ဆော်တာဖြစ်ပြီးဒါဟာ American ပြည်တော်စုရဲ့အမျိုးသားလုံခြုံရေးကိုကာကွယ်ဖို့နဲ့အလုတ်ခန့်ခွဲရှိတဲ့အရာရှိတွေအနာအလွဲသုံးစားမလုပ်စေဖို့ရည်ရွယ်ကြောင်းလဲ USAGM ပြောခွင့်ရကပြောပါတယ်။